Jesus mi aiuti male. Thank you very much, Dr. Lalaja. Speaker, tu io sono un po' ciò per me la chi, cioè no, ma question and answer session di sabato. Ciò per me. Ho pari ho piovuto Dr. Lee o KP sono sono ci pare. Cioè no, lei Dr. Lee può tutto dai a pare. Da me mi ce ne mi con lì di sin lo la la mi già va chi. Cioè no, da ma join ce ne poco tong u si tong. Cioè no, tu con lo ဖြည့်ပေးပါလိမ့်မယ်เนาะဆိုတော့မေးစရာရှိတယ်ရှင်မေးကြပါ Any questions Okay microphone only
ဟုတ်ကျမတော့ SSC ဆေးရောပါရှင်ဟိုသိစနာလေးတစ်ခုอ่ะလေမာဟိုမားတို့တလွဲချော်က recommend လုပ်ထားတယ်ဟို vaccine ထိုးတဲ့အခါမှာလေ pregnancy with any weeks of pregnancy လို့ပြောထားပါတယ်အဲ့ဒါလေးကိုသိချင်တာပါမာဟို OG တယောက်ကကြတော့လေသူကဟို4 months above မှာထိုးပါဆိုပြီးတော့သူကအဲ့လိုလေးပြောလိုက်တော့လေကျမတို့ကဟိုဝန်ထမ်းတွေထိုးมาဟိုလေဘယ်လို pregnant woman တွေရှိနေတော့ဘယ်လိုလေးလုပ်ရမလဲဆိုတာလေးသိချင်တာပါအမ
ကျမပေါ်ပြရတာတော့အလုံး WHO recommendation ဆရာ WHO ကတော့ any weeks of pregnancy မှာထိုးလို့ရတယ်လို့ recommend လုပ်ထားပါတယ
်ဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့နောက်ကဟုတ်ကဲ့ဟုတ်ကဲ့ပြောရရတယ်အပွင
့် WHO ကrecommendation လုပ်ထားတဲ့ vaccine ထိုးသင့်တယ်ဆိုတဲ့ group က5ခုရှိပါတယ်။ WHO ကနေပြီးတော့ vaccine ထိုးသင့်တယ်ဆို recommendation လုပ်ထားတဲ့ group က5ခုရှိပါတယ်ရှင်။အဲ့5ခုထဲမှာတော့ pregnancy any trimester ဆိုတာနံပါတ်1ဖြစ်ပါတယ်။နောက်တစ်ခုအသက်6လကနေပြီးတော့9နှစ်အထိကလေးတွေကဒုတိယ recommendation ဖြစ်ပါတယ်။နံပါတ်3 recommendation ကတော့အသက်65နှစ်အထိဖြစ်ပါတယ်။နံပါတ်4ကတော့ chronic diseases တွေ underlying diseases ရှိတဲ့လူတွေကထိုးသင့်ပါတယ်လို့ recommendation ပေးပါတယ်။နံပါတ်5ချက်နေရတော့ healthcare worker တွေဖြစ်ပါလိမ့်ရှင
်။တန်လို့တဲ့လူတွေကိုသင်ပေးရမှာ။
ဟုတ်ပြီမေးပါ
။ဟုတ်ကဲ့ပါ။ကျွန်တော်ဟိုကပါဟို MMA TV project မှာ medical officer အနေနဲ့လုပ်နေတာပါ။ဟုတ်ကဲ့ပါ။ဟိုမသိကျင်တာလေဟုတ်ကဲ့။ Hello
။
နီဆိုဟို Ferrari set ပေါ့နော်။အဲ့ဒါယူတဲ့အခါမှာလေအမ environment နဲ့ control အနေနဲ့လေဟို AI ပေါ့နော် room တော့ airborne infection isolate room တော့အဲ့ဒါမျိုးနောက်တစ်ခုကတခြားပေါ့ negative pressure ဒါမျိုး room တွေရောလိုလားပေါ့နော်။ဟုတ်ကဲ့ပါနီဆိုဖရန်ချင်းဆွဲလို့ကြည့်ရအောင်
ဆရာဟုတ်မှန်တယ်ပြောရင်တော့ကျမတို့လေဟို H1N1 အနေနဲ့ပေါ့ဆရာအဲ့လို negative pressure room မလိုပါဘူးဆရာ H1N1 လေအဲ့တော့ serious မဟုတ်ဘူးပေါ့နော် H1N1 တော့ပါဆိုလို့ဒီဘက်ကအနေချက်မှာလိုပဲလာရဲဟာဒီပေးပါလေရှင်ဆမ်းပါပဲလေအဲ့လောက်ဒီ negative pressure ဆရာတခုပဲဆရာ mask တစ်ချက်တက်ဖို့ပေါ့နော်တစ်ချက်ဆရာ PPE ကိုတစ်ချက်ဝတ်ဖို့ပေါ့ဆရာအဲ့ဒါလေ
းကြားရလားမသိဘူးဟုတ်ပြီဟုတ်ပြီတခြားမေးခွန်းရှိရင်မေးပါ
ကျွန်တော်မေးချင်တာဟိုပါဖျားတဲ့ကလေးဟိုကလေးမိဘတွေကစိတ်ကြည့်ကြတာပေါ့နော်။နည်းနည်းလေးဖျားတာနဲ့ကလေးတွေကိုစပန်ဂျင်လောက်တတ်တယ်ပေါ့နော်။အဲစပန်ဂျင်က influencer ကိုကိုကောင်းစီလားကျိုးရှိသေးလားကျိုးရုပ်စီလားပေါ့နော်။အ first question ပေါ့။ second question က vaccine ကဟိုကလေးတည်းရဲ့ adapt တည်းရှိရပေါ့နော်။အဲ့တော့ adapt vaccine ကိုကလေးကိုတစ်ဝက်ထိုးပေးရတယ်
ချာချင်းရင်တော့အဖျားကိုချရမှာပေါ့နော်အဲ့ဒီဟာအတွက်ကတော့စပန်ဂျင်ကတော့ one of the အဖျားရော့အောင်လုပ်တဲ့နည်းပဲပေါ့အဲ့တော့အဲ့ဒီစပန်ဂျင်လုံချင်းအပြင် influencer ကိုပိုကောင်းစေသလားပိုဆိုးစေသလားကတော့ best study မှာမှမရှိသေးပါဘူးစပန်ဂျင်လုံချင်းရဲ့ aim ကအဖျားချအောင်လုပ်တဲ့အတွက်ကြောင့်ဖျားနေတဲ့နည်းကိုအဖျားချအောင်အဖျားချအောင်စပန်ဂျင်လုပ်လို့ရပါတယ်နောက်တစ်ခုကတော့ vaccine ကတော့ကျမတို့ vaccine လာတဲ့ဟာလူကြီးအတွက်တတ်တတ်ကလေးအတွက်တတ်တတ်ဆိုပြီးတော့ရှိပါဘူးအကုန်လုံး6လအထက်ကလေးတွေဖိုးလို့ရပါတယ်ကျေးဇူးပ
ါတခြားမေးခွန်းကြီးရှိပါသေးလားတခြားမေးစရာရှိရင်မေးပါဟုတ်ကဲ
့တကယ်လို့လေဘူးစာပေါ့ influencer နဲ့တခါကြရလို့ရှိရှိလေကျွန်တော် DHF နဲ့ပါတယ်အဲ့ DHF လေးပါဝင်လာရင်ကျွန်တော်ဘယ်လိုမျိုးများတတိထားရမယ် awareness ပေါ့နော်ဟုတ်ကဲ့
any fever ကတော့ bacteria လည်းဖြစ်နိုင်တယ် virus လည်းဖြစ်နိုင်တယ်ပေါ့နော် virus ကတော့ within 10 days ပေါ့7 days လောက်ဆိုရင်တော့ virus ဖြစ်ဖို့ပို့ပြီးတော့များတာပေါ့နော်ဒါ neutrophil leukocytosis လည်းမရှိနိုင်ဘူးပေါ့ဒါပေမဲ့လည်းdengue ဆိုလို့ရှိရင်တော့ဖျားတာတူတယ်ဒါပေမဲ့ respiratory symptom သိပြီးတော့မရှိကြဘူးဟိုဘက်က dengue ကတော့ bleeding symptoms တွေနဲ့ဟိုပေါ့ plasma leakage တွေပို့ပြီးတော့များမှာပေါ့နော်အဲ့တော့ဖျားလာခြင်းကတော့တူပေမဲ့ကျန်တဲ့ဒီဘက်က influenza ကတော့ respiratory symptoms တွေများမယ်ဟိုဘက်ကတော့ plasma leakage နဲ့bleeding တွေပို့များမှာပေါ့နော်ဆရာဟုတ်တယ်ကျေးဇူးပါ
ချာအမေးစရာများရှိပါသေးတယ်ဟုတ်ကဲ့ professor ထင်အောင်ဆို
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ဆရာတို့ဆရာမတို့ဆရာကြီးအစားအကလည်းပြောပါလိမ့်ပေါ့နော်ဒီဟာ seasonal influenza ဟာပဲပေါ့ဆိုတဲ့ဟာသို့တော့ at the same time a panic reaction ရှိညာပေါ့နော် H1N1 pandemic 009ဆိုတဲ့ဟာပြောတော့ကျွန်တော်ရဲ့မိခွန်းလေးကတော့ infection control နဲ့ပတ်သက်လို့ဆရာတို့ဆရာမတို့ရဲ့သဘောထားလေးသိချင်တာပါဒီခုကတော့ suspected case လို့ခေါ်တော့ဒါမှမဟုတ် confirm case လို့ခေါ်တော့ isolation measures တို့ကြရခါမှာဘယ်လောက် degree ကြီးလို့အောင်လဲပေါ့နော်အပြုတ်လဲဆိုတော့ကျွန်တော်ထင်ပါတယ်ဟို private hospital ကPerish Donia ဆိုင်လည်းရှိနေတော့เนาะဘယ်လောက်လောက်ထိခွဲထားမှာလဲဆိုတော့ဘီကွန်လေးရှိတာပဲလို့ကျွန်တော်ထင်ပါတယ် second ကတော့ဟိုကဲလို့တူတူတော့ဘိုးဆရာတို့ပြောသွားပါတယ်ဒီမှာစိတ်တိုင်အောင်ပဲဆိုပြီးမဲ့ကျွန်တော်ကတော့ Facebook မှာပေါ့เนาะဂျာရီဒီမှာတော့တွေ့လိုက်တယ် dead body ကိုလူတင်တဲရတော့မှာပဲ PPE ကအာဂါတာဝတ်စုံနဲ့တဲဝိုင်းတာတွေ့တာပေါ့เนาะဆိုတော့အဲ့ဒါနဲ့ပတ်သက်လို့ဆရာတို့ဆရာမတို့ရဲ့သဘောထားလေးသိကြတာပေါ့ပြီးဟိုpublic ကတော့အဲ့ဒီပုံတွေပဲမြင်တဲ့အခါကျတော့အရန်ကိုပဲထိတ်လိုက်ပြီးတော့ dead body ရတော့ပါပဲကူးဆက်နိုင်သလားပေါ့နော် dead body က6ဆိုးလိုက်မှလားပေါ့နော်စသည်စိတ်ပူကြမယ်လို့ကျွန်တော်ထင်လို့ပါအဲ့ဒါလေးကျွန်တော်ပြောထားတယ
်ဟုတ်ကဲ့ကျေးဇူးပါဆရာအာကျမတို့ဟောပါပေါ့ isolate လုပ်ဖို့ဟာသူ့ရဲ့ contact ကကြတော့ droplets contact ပါပဲအာ negative pressure room လည်းမလိုပါဘူးကျမတို့If possible ဆိုရင် single isolation ထားလို့ရပါတယ်ဒါပေမဲ့လူနာများလာရဲဆိုလို့ရှိရင် single room တွေမရှိတော့ဘူးဆိုရင်ကျမတို့ co hop ထားလို့ရပါတယ် co hop ဆိုတော့ယောဂတူတဲ့လူတွေကို5 6ယောက်ပဲအဲ့ဒီဟိုပါပေါ့အခန်းတစ်ခုထဲမှာစုပြီးတော့ထားတာပေါ့နော် ventilation ကတော့ good ventilation ဖြစ်ဖို့လိုပါလိမ့်မယ်ရှင်ကျမတို့ဆေးရုံတွေမှာအခုလောလောဆယ်ကတော့ကျမတို့တန်တရားsuspect luna လာတယ်ပေါ့နော်လာပြီးရင်ခါကြတော့ကျမတို့ confirm မဖြစ်သေးဘူးဆိုလို့ရှိရင်ကတော့ကျမတို့ဒီ single room တွေလည်းတိတ်ပြီးတော့မရှိရတဲ့အတွက်ကြောင့် cohort room ထဲမှာပထမထားထားလိုက်တာပေါ့အဲ့ဟာမှမှ confirm နေရှိပြီဆိုလို့ရှိရင်တော့ if possible ဆိုရင်တော့ single room ထဲမှာထည့်တယ် if category C နဲ့ shock နဲ့ severely ill ဆိုလို့ရှိရင်တော့ကျမတို့respiratory support လိုမယ်ဆိုလို့ရှိရင်ကတော့ ICU ထဲမှာထားပါတယ်အဲ့ဒီ ICU ထဲမှာလဲ single room ရှိလို့ရှိရင်ထားမယ် single room ရှိရင်အခုလောလောဆယ်ကတော့2ယောက်ခန်းနေလဲကျမတို့ထားထားပါတယ်အဲကျန်တဲ့ဟွာပေါ့ဟွာပေါ့ confirm ဟုတ်တဲ့လူများကလဲသူကတော့ဒီ cohort room နေလဲပဲပေါ့နော်သူတို့ဟို respiratory symptoms ရှိနေတဲ့လူတွေကိုပဲကျမတို့ဒီတိုင်းပဲထားပါတယ်ရှင်ကျမတို့ round နဲ့အခါမှာဆိုရင်တော့အဲ့ဒီအခန်းနေဝင်ပြီးဆိုလို့ရှိရင်ကတော့cap ကတော့ is optional ပါပဲဒါပေမဲ့ mask surgical mask တက်ပါတယ် glove ဝတ်ပါတယ် very close contact နဲ့တစ်ချိန်လုံးချောင်းနေတော့အရှောင်းစိုးမဲ့လူဆိုလို့ရှိရင်တော့အပေါ်က apron လိုဟာမျိုးဝင်လို့ရတယ်it အဲ့ဒါတော့ it depend ပေါ့နော်ကိုယ့်ရဲ့လူနာဒီဘယ်လောက်ထိချောင်းဆိုးပြီးတော့ဘယ်လောက်ထိ infectious ဖြစ်နေလဲပေါ့တကယ်ကတော့ကျမတို့ကတော့ဒီ surgical mask နဲ့glove နဲ့ဝတ်ပါတယ် glove ဝတ်ရခြင်းอ่ะအဲ့ရနေပြီးရင်ချွတ်လိုက်ပြီးလို့ရှိရင်သူ့ရဲ့ dispose လုပ်လိုက်လို့ရှိရင်ကျမတို့လက်တွေမှာမကြံတော့ဘူးပေါ့နော်ပြီးရင်တော့အဝင်မောအထွက်ကောကျမတို့ကဟိုပေါ့ alcohol rub လုပ်ပါတယ်ဆရာcap ကတော့ option ပါပဲဒါပေမဲ့ဒီ session တွေလုပ်မယ် aerosol တွေထွက်ဖို့လုပ်မယ်ဟာမဟုတ်ဆိုလို့ရှိရင်တော့ကျမတို့တွေဒီcap ကိုစောင်းပါတယ်ပြီးရဲ့ခါကျတော့ N95 တက်ပါတယ်ဂျန်နဲ့ခေါင်းစီလည်းဝတ်ပါတယ် funeral ချတဲ့အာဂါတာဝတ်စုံတွေကတော့မလိုပါဘူးဆရာအဲ့ဒါဟာလေကျမတို့ဘယ်လိုမျိုးမဖြစ်အောင်စူးစမ်းပြီးတော့တားခဲ့ပါတယ်ဒါပေမဲ့မအောင်မြင်ခဲ့တာပေါ့နော်ဆရာကျမတို့လူခေါင်းတွေမှာကြည့်နေရတဲ့ဟာ cough up လုပ်နေတဲ့လူတွေတောင်မှအရင်ကြီး highly infectious မဟုတ်တဲ့အတွက်ကြောင့် dead body ကတော့တိတ်ပြီးတော့ infectious မဟုတ်တော့ contact လဲနဲ့လဲကူးနေတဲ့ဟာတိတ်မရှိဘူးပေါ့ Ebola လဲမဟုတ်တဲ့အတွက်ကြောင့် internet မှာမြင်ရတဲ့ဟာလိုမျိုးကတော့မလိုအပ်ပါဘူးလို့ပဲကျမဖြေလိုပါတယ်ရှင်
General service နဲ့လည်းပြောခွင့်ပြုပါ General service နဲ့ပတ်သက်ပြီးတော့ကျမတို့အနေနဲ့ standard operation guideline ဆိုပြီး H1N1 နဲ့လုပ်တဲ့ guideline မှာပါပါတယ်အဲ့မှာဆိုလို့ရှိရင်အချက်6ချက်နဲ့ပြောထားပါတယ်ဟုတ်အဲ့ဒါဆိုလို့ရှိရင်ဒီလူနာတော့လူသေးပေါ့နော်လူသေးကိုကင်တွယ်တဲ့လူပါဆိုလို့ရှိရင်လက်အိတ်ဝတ်ရပါမယ်နောက်တစ်ခုကဖြစ်နိုင်လို့ရှိရင်တော့ N95 mask တိုင်ရင်တော့ပိုကောင်းတယ်ပြောပါတယ်ပြီးရင်လူနာကိုကင်တွယ်ပြီးတိုင်းလောက်ပေါ့နော်လူနာနဲ့ပတ်သက်လို့လောက်ဆောင်ပြီးတိုင်းမှာလက်သေချာဆေးရမယ်လို့ပြောထားပါတယ်နောက်တစ်ခုအလောင်းကိုကင်တွယ်တဲ့လူနဲနိုင်သမျှနည်းနည်းလေးပဲရှိရမယ်လို့လည်းပြောထားပါတယ်နောက်တစ်ချက်ကကြတော့ तू ကလူနာရဲ့အရေးတွေဟို ပစ္စည်းတွေပေါ့နော်လူနာစီကထွက်တဲ့ secretion တွေအများကြီးပေးချနိုင်တယ်လို့ယူဆလို့ရှင်တော့ disposable ခေါင်းဝင်နိုင်တယ်လို့ပြောပါတယ်နံပါတ်6ချက်အနေနဲ့ကတော့ဒီလူနာနဲ့ပတ်သက်လို့ပေးချန်ခဲ့တဲ့ပစ္စည်းတွေ secretion တွေအားတွေကိုစနစ်တကျစွန့်ပေးရမယ်လို့ပြောထားပါတယ်ဒီ6ချက်နဲ့အဲလုံဆောင်လို့ရှင်ဒီ funeral နဲ့ပတ်သက်တဲ့ standard operation guideline က H1N1 drug ကလုံလောက်တယ်လို့ပြောပါတယ်အာဂတဝတ်ဆောင်တွေမလိုအပ်ပါဘူးရှင်
တခုလောက်မေးခြင်းလို့ ਆ ကျမတို့ကဒီ hand hygiene အရေးကြီးတယ်ဆိုတော့လေဒီ hand hygiene အတွက်ကကျမတို့ကတစ်ချိန်လုံးက phone ကိုတစ်ချိန်လုံးကင်နေကြတာပါအဲ့တော့ hand hygiene လုပ်တယ်လို့ phone ကိုရောဟို antiseptic တွေသုံးဖို့လိုသလားနောက်ပြီးတော့လေအထီး influencer တွေဘာတွေတွေ့ပေါ့နော်ဟို prefer လုပ်တဲ့ hand gel ကရောဘယ်လို content တွေပါတဲ့နဲ့ဘယ်လို content တွေပါတဲ့ hand gel ဖြစ်တဲ့လဲအဲ့ဒါလည်းတစ်ချက်ဖြစ်ပြီပါ
ဖုန်းပလတ်စစ်ရေးစုတ်ပြန်မဟိုပါဖုန်းကိုကတော့ဖုန်းကတော့တော်တော်လေး contact များတာပေါ့เนาะပြီးရင်အဲ့ရဘေးလေးမှာလည်းထည့်ဟိုထားအိတ်တော့နှာခေါင်းလေးကတော်တော်လေးနှီးနေတာပေါ့ဒါကြောင့်မလို့တော့အဲ့ဟာကတော့ဖုန်းကိုအဘာ antiseptic နဲ့လုပ်မလဲဆိုတော့အဲ့ဒီဖုန်းတွေကိုကျမတို့နှစ်ချက်တည်းကတော့အရက်ပြန်နေနဲ့လုပ်လိုက်တဲ့အတွက်ကြောင့် ring တွေကခက်ခါပြက်တော့တစ်ခါတစ်ခါပြက်ရင်6,000 6,000နဲ့တိတ်မတက်နိုင်တဲ့လောက်ကိုဖြစ်နေပြီဆိုတော့အဲ့ဒီဟာကတော့ဖုန်းကတော့ကူးနိုင်တယ်ပြီးတော့ 70% alcohol ပါတဲ့ hand gel တွေဆိုလို့ရှိရင်တော့ is effective ပါပဲအမှားမှာဟု
တ် Okay Dr. Winsor
ဟုတ်ကဲ့ကျွန်တော်ကပြည်သူတွေကိုစားတစ်ခုမေးပြရစင်အဲ့ဒါကတော့ကျွန်တော်တို့ Facebook မှာ Max ပေါ့နော်ကျွန်တော်တို့ Max ကို share တက်ရှေ့ဘက်ကတက်ရမလားနောက်ဘက်ကအဖြူဘက်ကတက်ရမလားအစိမ်းဘက်ကတက်ရမလားအဲ့ဒါတစ်ခုပေါ့နောက်တစ်ခုက Raw Max Certificate Max and အခု H1N1 ပေါ့နော် Prevention ပေါ့ Set Prevention အတွက်ကျွန်တော်တို့ပြည်သူကိုစားအတွက်ကျွန်တော်တို့တက်တင်မလားမတက်ရဘူးလားအဲ့ဒါလေးဖြစ်ပြီ
ဆိုင်ကအမတ်စ်ပေါ့နော်အစိမ်းကိုအပြင်ထားမလားအဖြူကိုအပြင်ထားမလားတို့အဲ့လိုဝိဟာရတွေကွဲပြားမယ်အဲ့ဒီဥစ္စာနဲ့ပတ်သက်လို့ကျမတို့ဟိုတနေ့ကဆရာကြီးဝင်ကြီးနဲ့အစည်းအဝေးမှာလည်းအဲ့ဒါကြီးပြောပြပါတယ်တကယ်ကြလို့ရှိရင်အစိမ်းကိုအပြင်မှာထားတက်တယ်အဖြူတင်တယ်တက်တတ်ဖို့သာအဓိကဖြစ်ပါတယ်ဘာမှမကွာခြားပါဘူးဒီလိုလူနာတွေကိုစိတ်ရှုပ်တွေးအောင်ပြည်သူလူထုကိုစိတ်ရှုပ်တွေးအောင်ဟိုဘာမှအဲ့လိုမျိုးတွေခွဲခြားပြီးပြောစရာမလိုပါဘူးအဓိကတော့ तू ကတနေ့ကပြဆိုရင်တ िश ူးနဲ့အုပ်ဆိုးတဲ့အခါတနေ့ပြလက်ကမောင်းနဲ့အုပ်ဆိုးတဲ့အခါဒီသဘောပါပဲတနေ့ပြဆိုကိုဆိုးတဲ့နာစီချောင်းဆိုးဖြစ်နေဆိုလို့ချားလူလည်းမကူဘူးချားလူကယောဂပို့လဲကိုနဲ့ဆိုလို့ရှိရင် तू တိတိကိုချောင်းဆိုးလိုက်တဲ့အခါမှာခုမှဆိုတော့ဒါကာကွယ်တဲ့သဘောပါပဲဒါကြောင့်မို့အဖြူပြင်မာတက်တဲ့အစိမ်းပြင်မာတက်တဲ့ဒါကဘာမှမထူကြဘူးလို့ပြောပါတယ်
အဲ mask ကိုတရောင်နဲ့ထုတ်ဆိုပြီးတော့လည်းမကောင်
းဘူး။တကယ်ကြားလို့ရှိရင်လေသူ့ရဲ့ mask ရဲ့ဟိုအတွင်းဘက်ကကျိုးကအစိမ်းမှရှိနေတယ်တကယ်ကြားအစိမ်းကိုသူကတော့စထုတ်တယ်အစိမ်းကိုအဲထဲမှာ
ပေါ့နော်။တရောင်နဲ့ထုတ်လိုက်ရှင်မ။အ
ထူပါဘူးနော
်။ Okay
။နည်းနည်းလေးဖြည့်ဆွက်ပြောချင်တာပေါ့နော်။အခုကျမတို့ဗမာပြည်ကဟာတော့ two layers ကြီးပေါ့။တကယ်ကတချို့နိုင်ငံတွေမှာ three layers ကြီးရှိကြတယ်။အဲ့ဒီဟာကအပြင်ဆုံးကဟာကြ waterproof လေးရှိတာပေါ့။အဲ့တော့အဲ့ waterproof ကိုအထဲမှာထားလိုက်လို့ရှင်ကျမတို့ဒီအသက်ရှူတဲ့ဟာတွေကနေပြီးတော့ဒီဟာတွေ absorb မလုပ်သွားဘူးပေါ့အဲ့ဒါကြောင့်မို့ waterproof ကိုအပြင်ဆုံးမှာထားလို့ပြောပါတယ်ဒါပေမဲ့ကျမတို့အတိုင်းပြရဟာတွေကတော့အဲ့ဒီဟာလည်းမဟုတ်တဲ့အတွက်ကြောင့် either ပါဘာပဲဖြစ်ဖြစ်ကြားပါတယ်ဒါပေမဲ့သူ့ရဲ့နှာခေါင်းမှာရှိရမယ့်ဟာလေးရှိရယ်နော်အဲ့ဒီဟာလေးကိုတော့အပေါ်မှာထားတက်ဖို့ပဲလိုပါလိမ့်မယ်ရှင
် Okay ဟုတ်ကဲ့မေးပါ
ကျွန်တော်နှစ်ချက်မေးချင်ပါတယ်တစ်ချက်က immunization နဲ့ပတ်သက်ပြီးတော့ပေါ့နော်ဟိုမတော်မူဆန်ပြောတော့ trivalent ထိုးထားလို့ရှိရင် effect ဖြစ်တယ်လို့ပြောပါတယ်ဒါပေမဲ့တော်လည်းကြော်ပြောတဲ့ထားကြတော့ယမဂတာကလည်းရေးပါတယ်လို့ပြောသွားတော့ကျွန်တော်တို့ကကျွန်တော်တို့ကိုယ်တိုင်က trivalent ပဲထိုးထားတော့ trivalent မြန်ထပ်ထိုးမြန်လို့မလားတူ
ဆရာမဆရာဟွာလေကျမတို့ရဲ့ဆိုးစီတဲ့ influencer ပေါ့နော်အဲ့ဒါက epidemic စီဖြစ်မယ်ပို့ပြီးတော့ဆိုးစီမဲ့ဟာ A ဆရာအဲ့တော့ trivalent မှာပဲဖြစ်ဖြစ် quadrivalent နဲ့မှာပဲဖြစ်ဖြစ်ကျမတို့ A နှစ်ကောင်က coverage ရထားပြီးသားပေါ့နော
်
B က trivalent ဆိုလို့ရှိရင်တော့Victoria ပဲပါတယ်ယမဂတမပါဘူးပေါ့အဲ့ဒါကြောင့်မို့ trivalent ထိုးထားပြီးသားဆိုရင်တော့ကျမအနေနဲ့ဆိုကျမလည်း trivalent ပဲထိုးထားတာကျမထပ်မထိုးပါဘူးဘာလို့လဲဆိုတော့အရေးကြီးတဲ့ဟာကိုကျမတို့ cover လုပ်ပြီးသွားပြီပဲ B ဝင်မယ်ဆိုရင်တော့မှ B ယမဂတဝင်မယ်ဆိုရင်တော့ it's justအမောင်းပဲဖြစ်မှာဖြစ်တဲ့အတွက်ကြောင့်ထပ်ပြီးတော့ထိုးစရာမလိုပါဘူး။ vaccine ထိုးတာကလည်း เออพาเบ้ผิดๆปอเนาะเซฟเบ้ผิดๆวัคซีนเบ้ผิดๆ not without risk ปะจมารัวดีริสติโออยู่ပြီးတော့ထိုးထားရတာဖြစ်တဲ့အတွက်ကြောင့်အရေးကြီးရဲ့အဲနှစ်ဟိုပါနှစ်ခုကို cover ဖြစ်သွားပြီဆိုရင် it's enough ပါလေဆရာ
ဟုတ်နောက်တစ်ချက်ကတော့ George Clinic မှာအခုဖလိုရာဒီမှာဟော chicken ခွမ်းရရလည်းတော်တော်ဖြစ်ပါတယ်ခင်ဗျာ chicken ခွမ်းရဖြစ်တာပြီးသား patient ကဟုတ်ကြတယ်တင်စတိုင်လို့တဲ့ chicken ခွမ်းရ modality တိတ်တိတ်မဖြစ်ဘူးပြောရပေါ့နော်ဒါပေမဲ့ကျွန်တော် patient တယောက်ပဲ chicken ခွမ်းရနဲ့ဖြစ်ထားပြီးတော့နောက်ပိုင်းကျတော့ဟိုနောက်ထပ်ဆက်ပြီးတော့ပဲဒီမင်းဖြစ်လာမသိဘူး x ဖြစ်သွားတာကျတော့သူ encephalitis နဲ့ x ဖြစ်သွားလို့အဲ့တော့ဟိုဒီဘယ် pathology မျိုးဖြစ်နိုင်သလားအဲ့ဒါမျိုးကြောင့်အဲ့ဒါထပ်ဝင်တဲ့ဥစ္စာပတိယာကြောင့်ဟာလို့
နည်းနည်းကပ်ပြောပြပါအချာ
ဟုတ်ကဲ့ဟိုပါလေဟိုတောင်းပေရှင်က chicken ခွမ်းရနဲ့
ရတယ်ကြားပြီဟုတ်ပြီကြားပြီကပ်ပြောရင်
chicken ခွမ်းရနဲ့ဖြစ်ပြီးတော့နောက်ကြောင့် x ဖြစ်သွားတဲ့အခါကျတော့ဆေးဥမှာ x ဖြစ်သွားတဲ့အခါကျတော့ဟို encephalitis နဲ့ x ဖြစ်သွားတယ်အဲဒါကြောင့်အဲ့ဒါဘာဖြစ်လို့လဲဆိုတော့သူ immune ကျနေတဲ့အတွက်ကြောင့်ဒီ infection ထပ်ဝင်လို့လားဟုတ်
ဆရာဟောလေဗိုင်းရပ်စ်ကတော့တကောင်လည်းမဟုတ်ဘူးပေါ့နော
်
ဝင်နိုင်ပါတယ
်
အဲ့တော့ infection တစ်ခါရပြီးပြီဆိုလို့ရှိရင်တော့ immune ကတော့ကျသွားတာပဲပေါ့နော်နောက်တစ်ခါဝင်ဖို့လည်းရှိပါတယ
်
ကျမတို့ encephalopathy ဖြစ်စေတဲ့ encephalitis ဖြစ်စေတဲ့ virus တွေကလည်းအများကြီးပဲရှိရဲ့အတွဲချောင်းတော့ it may be နောက်တစ်ခါလည်းဖြစ်နိုင်ပါတယ်ရှင်ဟုတ်ကဲ့ပါ
ကျွန်တော် question တစ်ခုမေးချင်တာကျွန်တော် clinic တွေလေ clinic တွေတနေ့တနေ့ဟိုချောင်းဆွဲတဲ့လူနာတွေအများကြီးလာတော့ droplet တွေအများကြီးကျန်နေကြတော့เนาะအဲ့တော့ clinic ကို sterilization ဘယ်လိုလုပ်တင်လဲပေါ့เนาะဒီ clinic တစ်ခုလုံးကလည်း spray နဲ့စီးဖို့ဆိုတာလေဖြစ်နိုင်ဦးလေအဲ့တော့ဘယ်လိုလုပ်တင်လဲမသိ
ဆရာဟိုကလေ disinfectant ရတော့ဆရာဒီမှာ mention လုပ်ထားတဲ့ဟာတွေအပြင်လေဆရာရှိပါရဲ့ဆရာ different kind မှာပဲဆရာအဲ့ဒါတော့ဆရာဟိုအဲ့ဒါပြောအဓိကဆရာ touch လုပ်မှများရဲ့ပေါ့နော်ဆရာဒီစပွဲတို့ဆရာရဲ့ pressure curve တို့အဲ့လိုမျိုးပို့ပြီးတော့လုံးသိမ့်ပါတယ်ဆရာနောက်ဆရာဟိုဟာပေါ့ clinic ဟိုဟာကိုလည်းတိတ်ပြီးတော့နည်းနည်း ventilation ကောက်အောင်လို့ပေါ့ဆရာအဲ့လိုမျိုးလေးလုပ်ပါလို့ပြောချင်ပါ definitely တော့ဘာလို့တော့အဲ့လိုမျိုးတော့မရှိပါဘူးဆရာ disinfectant ညာတော့
okay clinic မှာ
ရှိပါတယ်
clinic မှာလူနာတွေအတွက်ကိုဒီ alcohol gel သုံးမဟုတ် alcohol ပေါ့နော်ဆိုအဲ့အလေးတွေသူတို့အသုံးပြုဖို့ချပေးထားရင်ကောင်းမှာပေါ့နော်အလေးချက်လေးရအောင်အဲကျွန်တော်တို့ကဥပမာဒီဟိုဟိုဘက်ဆေးရုံနေတခြားအနီးအနီးချင်းနိုင်ငံဆေးရုံနေတော့ရင်ကော်ရီဒါတွေမှာနောက်ဓာတ်လီကားတွေမှာအကုန်လုံးသူတို့ချပေးထားပါတယ်အဲ့တော့ဆရာတို့ဆေးကမ်းမှာလည်းအဲ့လိုလုပ်ပေးလို့ရပါတယ်ပြီးတော့မှဆရာတို့အဲ့ဒီဆိုင်းလေးတွေထားပေါ့နော်ချောင်းဆိုးရင်ပါးစပ်အုပ်ဆိုးပါတို့ဟိုလက်အုပ်ဆိုးပါတို့အစားရှိသင့်အဲ့အရာတွေကပညာပေးလေးတွေကတ်ထားရတော့အကျိုးရှိမယ်လို့ထင်ပါတယ်ဟုတ်တယ်အယ်လ်ကိုဟောဂျယ်တွေအများကြီးထားပေးမင်းစရာများရှိပါသေးလားခင်ဗျာအဲ့တော့ကျွန်တော်အားလုံးကျေးဇူးတင်ပါတယ်ဟိုအောက်ရှိသေးလားခါဘယ်မှာလဲ
ဟယ်လိုဟယ်လို
ဟုတ်ကဲ့
ညောက်ကလာဟီမတိုအားပါမှာဟိုညီမတို့ patient တွေကကြတော့လေ immune ကြတဲ့လူတွေများတဲ့ခါကြတော့ဟိုဒီ virus clearance drug ကိုဟိုတခုခုများ confirm လုပ်ဖို့လိုပါသေးလားအဲ့လိုသိချင်ပါတယ်ရှင်ဟုတ်ဘာထဲမှာလဲ patient တွေရှိနေလို့ပါဟုတ်ဟို laser swab ကိုပြန်ယူဖို့လို့ဒါမှမဟုတ် isolation ကိုဘယ်လောက်ထိထားရင်ပိုကောင်းလဲပေါ့ most part patient တွေက neutropenic ဖြစ်နေတဲ့ခါကြတော့လေဟုတ်ဟုတ်ကဲ့ပါမယ
် laser swab ကိုပြန်ယူဖို့တော့ကျမဖတ်ဘူးသမျှထဲမှာတော့မတွေ့ပါဘူးရှင့် immunocompromise ဆိုလို့ရှိရင်တော့ပို့ပြီးတော့ ground saturation isolate လုပ်ဖို့လိုပါလိမ့်မယ်ခုနကတော့ပြောထားတဲ့ fever မရှိတော့ဘူးလို့ symptom တွေညော့သွားပြီဆို fever ရှိနေခြင်း symptom တွေရှိနေခြင်းက virus တွေဆက်ပြီးတော့ရှိနေတဲ့ symptom တွေပေါ့နော်ဟို cough ကတော့တိတ်ပြောလို့မရဘူးပေါ့အဲဒီ fever ဆက်ရှိနေတယ်ဆိုရင်တော့ဆက်ပြီးတော့ isolate လုပ်ထားဖို့လိုပါမယ်အခုဘယ်ကျမဝတ်ထဲမှာ patient တယောက်ရှိရယ် CKD နဲ့ diabetes နဲ့ပဲပေါ့နော်သူကအဲဒီလိုပဲ lower respiratory symptoms ဆက်လာတယ် positive ပါပဲပထမအဲ fever ကျန်းနေတယ်ကျန်းတဲ့ဟာတွေလည်းကောင်းနေသေးတယ် 90 ရှိပါပြီကျမပေးဆင်းလို့မရသေးပါဘူး fever still ရှိနေသေးတဲ့အတွက်ကြောင့်ဆက်ပြီးတော့ပဲ isolate လုပ်ထားပါသေးရဲ့ရှင်ဟုတ်ကဲ့ပါ
ကျွန်တော်ဒီမှာနည်းနည်းလေးဖြတ်မိကျင်တာ mortality ဖြစ်တဲ့ cases တွေပေါ့နော်စောစောကပြောရဲ high risk patients တွေဟာဒီ mortality ဟာ superimposed bacterial infection ကြောင့်လား direct effect of the virus လားသို့မဟုတ် superimposed drug resistant bacteria တွေကြောင့်လားအဲ့ဒါမျိုး information နည်းနည်းရှိတယ်
modality ရှိရတော့အခုလောလောဆယ်ရတော့စာ modality ရှိနေပြီပေါ့နော်2019တော့ကျမတို့တည်တည်ချာချာလေး breakdown လုပ်လိုက်တဲ့အခါမှာ more than 2/3 တည်းရတော့ underlying chronic diseases တွေရှိကြတယ်အခုလောလောဆယ်လည်းကျမတို့ရှိနေတဲ့လူတွေကိုရောက်တာနဲ့ကျမတို့ swap ယူပြီးတော့ sputum ရဲ့ဟိုပါ bacteria အတွက်လည်းယူကြတဲ့အချိန်မှာတော့ကျမတို့တော်တော်များများကတော့ second new bacterial infection တွေကိုတွေ့ပါတယ်။အဲသိပ်ပြီးတော့ drug resistant သိပ်မရှိသေးဘူးဆရာ။ drug ဟာပေါ့ bacterial အတွက်ပြောတာပေါ့ drug sensitive တွေပဲရှိနေပါသေးတယ်။ဒါကြောင့်မို့ mortality တွေကတော့သူတို့က trigger လုပ်လိုက်တဲ့ဟာပေါ့နော်ဒီ infection ရလိုက်တဲ့အတွက်ကြောင့်သူတို့ရဲ့ nego ရှိနေတဲ့heart failure ဆိုတဲ့ heart failure ပို့ပြီးတော့ဆိုးသွားတယ် renal failure ဆိုလို့ရှိရင်လည်း renal failure ဆိုးသွားတယ်သူ itself ကို secondary bacterial infection တွေဝင်နိုင်တဲ့အတွက်ကြောင့် secondary bacterial infection တွေဝင်ပြီးဆိုလို့ရှိရင်တော့ပို့ပြီးတော့ mortality ရဖို့အတွက်ပို့ပြီးတော့များမယ်လို့ပဲကျွန်မအဲ့လိုပဲပြောချင်ပါတယ်ဆရာဟုတ
်ဟုတ်ကဲ့ဆရာ
mortality ကိစ္စပါဆရာမင်းညာဆိုကျွန်မတို့ဘက်ထဲမှာ H3N2 နဲ့တယောက် expire ဖြစ်ပါတယ်သူက AM morbidအဲ့ဒီခါကျတော့ severely neutropenic ဖြစ်နေတယ်။အဲတက်ကလည်းမျက်နှာတစ်ချမ်းရောင်နေ mucormycosis လို့ fungal infection လို့ထင်တယ် and turn out to be positive for H3N2 ကျမတို့ cause of death ကိုရေးတဲ့ခါကျရင်ဘယ်ဟာဘယ်လိုပြောရမလဲအကုန်လုံးကတော့ mix ဖြစ်နေတယ်ဒါပေမဲ့အဲ့ဒါကိုကျမတို့ H3N2 နဲ့ဟိုစပေါ့နော် mortality မှာ it is due to ကျမတို့ဒီတိုင်းလေးပဲသူဟာသူတော့ severe enough tocause mortality ပေါ့အဲ့တော့ဘယ်လိုကျမတို့ H3N2 နဲ့ရရ mortality စီးရင်နဲ့ထည့်ရမလားကျမတို့ leukemia နဲ့ neutropenia နဲ့ fungal infection နဲ့ fungal မှာတော်တော်လေးစူးစူးရပါလိဘယ်နဲ့ထည့်ရမှန်းတော့မသိဖြစ်နေပါဘူ
းအဲ့ဒါတာဝန်ကဖီဇီရှန်ကဆုံးဖြတ်ရမယ်ဥစ္စ
ာဆရာဟိုပါပေါ့လေအကောလုံးက mix ဖြစ်နေရကျမတို့ under report ဖြစ်မှာပဲလားဒီတိုင်းလည်းပဲကျမတို့ကဘယ်လိုမှပြောလို့မရဘူးပေါ့နော်သူဟာနဲ့သူ disease itself ကလည်း severe ဖြစ်ပါတယ်အဲ့တော့ incidental လားအလားဆိုတာ
ဟုတ်တယ်လေဆုံးဖြတ်ပေါ့ငိုတဲ့ကဘယ်ဟာ severe ဖြစ်နေတာလဲ AML နဲ့ neutropenic ဖြစ်နေတဲ့ကဒီ influenza ရှိမရှိရှိရှိမရှိရှိ mortality ကဖြစ်ပေါ်တာတိတ်ကိုများနေပြီဆိုတော့ clinician အနေနဲ့ကိုယ့်ဟာကိုဆုံးဖြတ်တာပေါ့ဒီဥစ္စာဒါပေမဲ့ recovery လုပ်ပြီးတော့မှကောင်းနေရတဲ့မှာဒီ influenza ဖြစ်ပြီး mortality ရှိရင်တော့လည်းတမျိုးပေါ့နော်အဲ့တော့clinical condition ပေါ်မှာပဲကြည့်ပြီးကိုယ့်ဟာကိုဆုံးဖြတ်ပြီး report လုပ်ရမှာပေါ့နော်ဒါကတော့ it's the responsibility of the physician ပေါ့နော်အဲ့တော့ဟိုဘက်ကတော့ပို့ထားတဲ့အတွက်ကြောင့် data ကတော့သူတို့စီမှာတော့အကုန်ရှိပြီးသားပေါ့နော
်အဲ့ဒီအားနဲ့ပတ်သက်လို့လေ case တွေက case တွေတည်လာပြီးဟိုပေါ့နော်တည်ဆုံးတဲ့ case တွေဆိုလို့ရှိရင် medical service back ကကျွန်မတို့စီကိုညနေ4:00လောက်ဆိုလို့ရှိရင်ဟိုတည်ဆုံးကြောင်ဘသူကတော့တည်တယ်အသက်ဘယ်လောက်တည်တယ်ဘယ်ဆေးရုံမှာတည်တယ်နေရာဒေတာပေါ့နော်သူနေထိုင်တဲ့နေရာဘက်မှာယောဂါကဘာကြောက်တည်တယ်ဆိုပြီးတော့ကျွန်မတို့စီပို့ရပါတယ်အဲ့ဒီမှာဆိုဆရာကြီးဝန်ကြီးကဒီ disease နဲ့တည်တဲ့သူတွေမှာဆို comorbidity ရှိမရှိကိုအရင် interest ဖြစ်ပါတယ်ကျွန်မတို့ဒါနဲ့ပတ်သက်လို့တည်တဲ့ case တိုင်းကို line နဲ့ဆွဲခိုင်းပါတယ်တချို့တွေကကြာတော့ခါကြတော့ဟို severe acute respiratory infection နဲ့တည်တယ်ဆိုပြီးလို့ပြီးတော့သူရဲ့ underlying သူ့မှာငိုတဲ့ hypertension ရှိတယ် uncontrolled diabetes ရှိတယ်ငိုတဲ့ asthma ရှိတယ်ငိုတဲ့ nephropathy ရှိတယ် something like that အဲ့လိုမျိုးတွေကိုမပေါ်ပြဘဲနဲ့ severe acuterespiratory infection နဲ့ပဲတည်တယ်ဆိုလို့ရှိရင်ကျမတို့ comorbidity ရှိမရှိကျမတို့ကောက်လုပ်ပြီးတော့ထွက်တဲ့အခါမှာဆိုလို့ရှိရင်အခက်အခဲရှိပါတယ်။ဒါကြောင့်မို့လို့ဟိုကျမတို့အနေနဲ့တည်တဲ့အခါမှာဆိုလို့ရှိရင်ဟိုတည်တဲ့ယောဂါဖော်ပြပြီးတဲ့အခါကျတော့ကျန်တဲ့ comorbidity ရှိတာတွေကိုပါကျမတို့ထည့်ပေးဖို့လိုပါတယ်။အဲ့ဒါမှသာကျမတို့အနေနဲ့ဘလောက်ရှိတယ်ဆိုတာကိုကျမတို့တွက်လို့ရမှာဖြစ်ပါတယ်။တစ်ခါလေ့ကျလို့ရှိရင်တော့ဟိုဒါတော့ခုန H3N2 ကတော့တည်တယ်ဆိုတာဒါဆရာမပြောလို့အခု first case ပါပဲကျမတို့မှာဆိုရင်ခုတက်ဒီ H3N2 တွေ့ရှိမှုပါဆိုရင်ခုတက်ဒီက6ယောက်ရှိပါတယ် hemoglobin ပါလဲ influenza B 10ယောက်ရှိပါတယ်ခုနအဲ့ဆို6ယောက်ထဲမှာဆိုလို့ရှိရင်ဒါသေဆုံးတယ်ဆိုတော့ first case ပဲဖြစ်ပါတယ်ကျမ drug ကတော့
okay any more questions
ဆရာတခုလောက်မေးချင်ပါတယ်ရှင်ဟိုကလည်းခု vaccine ထိုးပြီးတော့လေမထိုးခင်ကတော့ fever တိုင်းလိုက်ပါတယ်မရှိပါဘူးရှင်ထိုးပြီးနောက်တစ်ရက်မှာ feverပွားဖြစ်လာ rash တွေလည်းထွက်လာရှင်အဲ့ဘလို့လောက်အောင်မသိချင်
ဘူး။ဗက်စင်းနိုင်အောင်ဆိုလို့ရှိရင်ကျမကဒီဖူးဆက်ကိုမရောက်ခင်မှာကျမက immunization program မှာက ဒီမှာ6နှစ်လောက်လုပ်ခဲ့တဲ့အတွက်ကြောင့်မို့ဒီဗက်ဆင်းနဲ့ပတ်သက်လို့ဗက်ဆင်းတိုင်းမှာဆိုလို့ရှိရင် reaction ဆိုတာရှိပါတယ်ရှင် reaction မှာ mild reaction နဲ့ severe reaction ဆိုတာရှိပါတယ် mild reaction ဗက်ဆင်းထိုးပြီးလို့ရှိရင်တော့ဖျားတာလေးနည်းနည်းရှိတာကတော့တော်တော်များများ percentage တော်တော်များများရှိပါတယ်ရှင်အဲ့ဒီတော့ကစိုးရင်ဆရာမလို့ပါဘူးဟိုဟာပေါ့နော်ကလေးလူကြီးသူနဲ့တင့်တော်တယ် paracetamol လေးအေးပေးပြီးတဲ့ခါကျတော့ဟိုနောက်တစ်ခါကျတော့သူ့ရေပတ်တိုက်ပေါ့အဖျားကြီးလို့ရှိရင်ဒီထက်ဆိုးလာပြီးတစ်ခုခုပေါ့နော် area fine လို့ခေါ်တယ် adverse effect following immunization လို့ခေါ်တယ်ဒီလိုမျိုးပေါ့နော်တနည်းအားဖြင့်ဆိုလို့ရှိရင်ကလေးအဖျားရမ်းကြီးလာမယ်ကလေးကသတိလင်းလာတက်လာမယ်ဒါမျိုးဖြစ်ရတယ်ဆိုရင်တော့စိတ်ယုံချက်ချင်းပြဖို့လိုပါတယ်ဒါမဲ့လို့ပစိနိုင်မှာဆိုလို့ရှိရင်တော့ဒီ minor reaction ရှိပါတယ်ရှင်ဒါရမရှိပါဘူ
းရှိပါသေးလားမေးစရာ okay
ဟိုဒီလားပင်လုံးစိတ်ယုံရပါဆရာ okay vaccine နဲ့ပတ်သက်ပြီးတော့ပဲမေးချင်တာပါဆရာအခုလိုမျိုးဒီတုတ်ကွေးရသည်ဆိုလို့ရှိရင်ဟိုပြည်သူလူထုကလည်းအရန်ကိုစိုးရိမ်စိတ်တွေများတယ် vaccine နေလဲထိုးကျင်တယ်ပေါ့ဆရာရင်အဲ့လိုအခြေအနေမျိုးမှာ vaccine နေလဲပျောက်သွားတယ်ဈေးတွေလဲတက်သွားတယ်ပေါ့နော်ဆရာအဲ့ဒီအတွက်ပေါ့နော်ဒီပြည်သူလူထုအတွက်ပါ immunization ဒီ program နဲ့ပတ်သက်လို့ရောဆရာတို့စီမှာအစီအစဉ်လေးများရှိသလားပေါ့နော်ဟုတ်ကဲ့အဲ့ဒါလေးကိုလည်းတခုမေးချင်တာပါဆရာနောက်တစ်ခုကမတော်မမိုးဆန်ပြောသလို vaccine ကိုဘာပေါ့ဒီ May mask ထိုးသင့်တယ်ပေါ့နော်ဒါပေမဲ့တကယ်နော်လူတွေကလည်းဒီဖြစ်မှာပဲထိုးကြတာဆိုတော့လေဥပမာ vaccine ရှိတဲ့အချိန်အစောဆုံးပေါ့ May ရဲ့အရှိဘယ်မှာစပြီးတော့ထိုးရင်ရောရပါမလဲဆိုတာလေးလည်းသိချင်ပါတယ်ရှင်
ကျမ slide တွေမှာလည်းဖြောပြထားပြီးသားပါကျမတို့တိုင်းပြည်ချိုးရမယ့်အချိန်ဒီ April လပါအဲ့တော့ April လမှာ vaccine ကမဝင်သေးပါဘူးရှင်ကျမတို့ဒီနှစ်မှာနိုင်ငံနောက်ကြရဲ့ vaccine ဝင်တာကမေလတတိယအပတ်မှာဝင်ပါတယ်ကျမတို့တဝက်လုံးကျမတို့ medical ward ဒီအကုန်လုံးရဲ့ emergency department တွေရဲ့ medical observation တွေက front line မှာနေထားရတဲ့လူတွေပါတခြားမလို့ကျမတို့တွေဒီမေလတတိယအပတ်vaccine ရောက်တာနဲ့ကျမတို့အကြောင်းကြားပါတယ် vaccine ရောက်ပြီဆိုတာနဲ့ကျမတို့တွေဒီထိုးပါတယ်ဘာလို့လဲဆိုတော့ကျမတို့ဒီ vaccine ထိုးရမယ့် list ထဲမှာ recommend လုပ်ထားတဲ့နေရာမှာပါပါတယ် health care provider တွေပါဆရာဝန်ဆရာမအကုန်လုံးကျမတို့ထိုးပါတယ်ပြီးတော့ကျမတို့စီမှာပုံမှန်လာပြနေတဲ့လူနာတွေရှိပါတယ် risk ထဲမှာပါနေတဲ့လူတွေပါအဲ့အရာကို if possible ဆိုရင်သူ့ကိုတော့ချပြရတာပေါ့နော် vaccine မှာလည်း adverse effect တွေရှိတဲ့အတွက်ကြောင့်သူမထိုးဆိုရင်တော့ကျမတို့မတတ်နိုင်ဘူးပေါ့သူထိုးမယ်ဆိုလို့ရှိရင်အဲ့ဒီအချိန်တော့ vaccine ရဲ့တစ်လုံးရဲ့စရိတ်က14,500ပဲရှိတဲ့အတွက်ကြောင့်အဲ့ဒီအချိန်မှာထိုးမယ်ဆိုရင်တော့4,000လည်းပေးစရာမလိုပါဘူး5,000လည်းပေးစရာမလိုပါဘူးကျမကဖော်ပြထားတဲ့ high risk တွေကိုကျမတို့အဲ့ဒီ vaccine တွေကို if possible သူလဲထိုးချင်တယ်ဆိုရင်ထိုးဖို့အတွက်ကျမတို့ suggest လုပ်လို့ရပါတယ်ပေါ့ဒါကနှစ်ပတ်နောက်နေမှပဲantibody ထွက်မှာ immunity ကရမှာဖြစ်တဲ့အတွက်ကြောင့်ပါကျမတို့ဒီ vaccine ကို immunization program ညီမဖြစ်မယ်နော
် okay vaccine နဲ့ပတ်သက်လို့ influenza vaccine နဲ့ပတ်သက်လို့ကျမတို့နှစ်စဉ်နှစ်တိုင်း WHO ကနေ WHO ရဲ့အကူအညီနဲ့ကျမတို့ vaccine တွေဝယ်ပါတယ်ဒီနေ့အတွက်ကတော့ကျမတို့vaccine 9,200 ကျမတို့ရရှိပြီးဖြစ်ပါတယ်ဒါပေမဲ့လို့9,200ဆိုတာကတကယ်ကြလို့ရှင်ကျမတို့ကဒါ WHO ရဲ့ line အနေဝယ်တာပေါ့เนาะအဲ့ဒီကကြတော့ကျမတို့ဘယ်သူတွေဦးစားပေးမှာလဲဆိုလို့ရှင်ခုန recommend ခုနချက်၅ချက်ထရကျမတို့ကတော့ကျမတို့ရဲ့ဒီလုံးဝယောဂတွေကိုခုနပြောစစ်ဆေးပေးနေတဲ့ NHL က virology session bacteriology session ကလူတွေနောက်ဆေးရုံမှာကုသမှုတွေတကယ် ICU မှာကဲပေးနေတဲ့အဲဆရာဝန်တွေဆရာမတွေတနည်းပြောမယ်ဆိုလို့ရှင်တော့ကျမတို့ကဆေးရုံနေနောက်တစ်ခါယောဂဖြစ်လာပြီဆိုလို့ရှင်ယောဂဖြစ်တဲ့သူတွေသွားပြီး fever surveillance လုပ်တာတော့ active case search လုပ်တဲ့ကျမတို့ရဲ့ disease control ကလူတွေသူတို့အတွက်ထိုးဖို့အတွက်ကျမတို့က first line drug နေနဲ့ကျမတို့နေနဲ့အဲ့ဒါတွေနဲ့ question ပြီး liquidation တွေလုပ်ပြီးဖြစ်ပါတယ်ဒါပေမဲ့ကျမတို့အနေနဲ့စီတင်ကတော့ဆိုရပါချက်နဲ့ဝယ်ထားတယ်ဗက်ဆင်း2,000-4,000ကမနေ့ကရောက်ပါမယ်ဒါပေမဲ့အဲ့ဒါကတော့ခုနပြောသလိုဗက်ဆင်းကတိုးတက်ဒီတိုင်းပြည်တွေမှာဆိုရင်တော့မှအားလုံးကိုထိုးဖို့အတွက် recommendation မပေးပါဘူးတနိုင်ငံလုံးထိုးဖို့လည်းမပေးပါဘူးနောက်တစ်ခါဗက်ဆင်းရဲ့ efficacy ဆိုလို့ရှိရင် overall ပြော all ages နဲ့ပြောမယ်ဆို 46% ပဲရှိပါတယ်ဒါကြောင့်မို့အဲ့2,000-4,000ရလာရင်လည်းကျမတို့ကဒီခုနပြောသလိုဆေးရုံနေနောက်တစ်ခါကျတော့ဆေးရုံတက်ရောက်တဲ့လူတိုင်းမှာလိုအပ်တဲ့သူတွေဒီနေ့အပြင်ကျန်းမာရေးဝန်ထမ်းတွေဟို pregnancy တွေအသက်ကြီးတဲ့လူတွေဒါတွေကတော့ဒီခုန2,000-4,000ကိုမူတည်ပြီးတော့ကျမတို့က liquidation ချမှာဖြစ်ပါတယ်အဲ့ကြောင့်နိုင်ငံတော်ဆိုအနေနဲ့လည်း plan ရှိတယ်လို့ပြောချင်ပါတယ
်ကျေးဇူးများကြီးတင်ပါတယ
်ရှိပါသေးလားແນ່ມີຊິເຮົາສ່ວນຈົນອ່າລົງເຈຊຸດຕິມາແລ້ວອະທຸພຽງຈົນເຮົາເດມາຂໍປ ્યો ໄປແດ່ເສຍວັນຈີ3ຫຍောက်ໂກນ້ອງຈົນເຮົາດໍເຕີຄິງຄິງຈີໂປຟເຟສເຊີມົມມົນຊານແລະ ဒေါက်တာလတ်လတ်ကျော်ကျွန်တော်အထူးပဲကျေးဇူးတင်ပါတယ်တော်တော်လေးကိုစုံစုံလင်လင်ပြည့်ပြည့်စုံစုံရှိတော့ကျွန်တော်လည်းတော်တော်လေးပကုသုတရပါတယ်နောက်ပြီးတော့ဒီနေ့တက်ရောက်ပြီးတော့မှကျွန်တော်တို့နားထောင်ပြီးတော့မှဆွေးနွေးပေးတဲ့ပရိသတ်ကိုလည်းအထူးကျေးဇူးတင်ပါတယ်ကျွန်တော်ထင်တယ်လာနားထောင်တဲ့ဆရာဝန်တွေကမှတဆင့်เนาะသူတို့နဲ့နှီးဆက်ရသူတို့ရဲ့တခြားမိတ်ဆွေဆရာဝန်တွေရောမိသားစုတွေရောလူနာတွေရောတဆင့်ပြန်ပြီးတော့ကျွန်တော်တို့ပညာဖြန့်ဖြူးလို့ဘုဟုတုတ္တပြန်ဖြန့်ဖြူးပေးနိုင်မယ်လို့ယူဆပါတယ်အားလုံးပဲကျေးဇူးတင်ပါတယ်ခင်ဗျ